NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ bilateral call နှစ်ဖက်အပြစ်ကရစေးညီနေဆွေးနွေးဖို့အပါအဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေရှေ့ဆက်နိုင်ဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်စစ်တိုင်း၅ခုမှာတပ်မတော်ဘက်ကစစ်စင်ရေးတွေရပ်ဆိုင်မယ်လို့ဒီဇင်ဘာလ22ရက်နေ့ကကြေညာပြီးနောက်မှာအခုလိုတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ရှမ်းပြည်နယ်မိုင်းပန်မြို့နယ်တွေကတပ်မတော်စစ်ကြောင်းကို RCSF အဖွဲ့ကမနေ့ကတိုက်ခတ်ခဲ့တဲ့အတွက်တပ်မတော်သားတွေထိခိုက်သေးဆုံးရတာတွေရှိခဲ့ကြောင်းနဲ့ဒီကိစ္စပေါ်မှာတရားဥပဒေဘောင်တွင်းကပြန်လည်တုံ့ပြန်သွားမှာဖြစ်ကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။RCSS ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ဦးကတော့မိုင်းပန်ဒေသမှာတက်မတော်နဲ့ RCSS တို့မနေ့ကတိုက်ပွဲဖြစ်ပွားတာမရှိခဲ့ဘူးလို့ RCSS ရဲ့မြေပြင်တက်ဖွဲ့တာဝန်ရှိသူတွေကပြောဆိုကြအောင်အခုလိုပြောပါတယ်
။အဲကျွန်တော်တို့ဘက်ကပြောတာတော့နော်တိုက်ပွဲမဖြစ်ဘူးလို့ပြောတယ်ဗျ။နော်တိုက်ပွဲမဖြစ်ဘူးလို့ပြောတယ်။ဟုတ်ဟုတ်ကဲ့။မှာအဲစက္ကခစက္ကုံကလည်းကျွန်တော်တို့ဆက်ဆံရုံကိုခေါ်တွေ့တာရှိတယ်။ right to ဟိုသူစက္ကခဟိုပါနော်။အဲ့မှာကျွန်တော်တို့မေးကြည့်တာတော့သူတို့ပြောတဲ့နေ့မှာကျွန်တော်တို့ကနော်ကျွန်တော်တို့ကမဖြစ်ဘူးလို့ပြောတယ်ဗျ။ဟုတ်တယ်ဟုတ်တယ်တက်မတော်ကျွန်တော်ဆက်ဆံရုံးကိုမန်ပါဆက်ဆံရုံးကိုတာဝန်ခံကိုခေါ်တွေ့တာရှိတယ်ဗျ။ကျွန်တော်တိုက်ပွဲဖြစ်တာဆိုတာမဟုတ်ဘူးနော်တပတ်တက်ကပဲဖြစ်တယ်လို့ပဲကျွန်တော်ကနော်ကျွန်တော်တို့ဒီမှာမဖြစ်ဘူးလို့ပြောတယ်ဗျ
။ဒီဇင်ဘာလ29ရက်နေ့မနေ့နေ့လယ်ပိုင်းနဲ့ညနေပိုင်းမှာအဲ့ဒီမိုင်းပန်မြို့နယ်မှာရှိတဲ့ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLN လိုက RCSS ဘက်ကိုလက်နက်ကြီးနဲ့နှစ်ကြိမ်တန်ပစ်ခတ်ခဲ့တာတွေရှိပေမဲ့ RCSS ဘက်ကတော့တက်ခတ်ခဲ့တာမရှိဘူးလို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL အထွေထွေအတွင်းမှုဒုတိယဗိုလ်မှူးကြီးခွန်အောင်မိုင်းကတော့ဒီဇင်ဘာလ24ရက်နေ့နဲ့25ရက်နေ့က RCSS နဲ့ PNL တို့တိုက်ပွဲဖြစ်ပွားခဲ့ပေမဲ့မနေ့ကတော့တိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်
။ RCSS နဲ့ကြတော့အဲ့ဒီ24ရက်နေ့ညပိုင်းမှာတည်ငါ25ရက်နေ့မနေ့ပိုင်းမှာတည်ငါတို့တော့ရှိတယ်အဲ့လိုတော့မရှိဘူးကျွန်တော်တို့နဲ့ဖြစ်တာတော့မရှိဘူးကြာကျွန်တော်တို့နဲ့ ASEAN လည်းမနေ့ကမရှိဘူးတပ်နဲ့ဖြစ်တာလည်းမရှိဘူးမနေ့တော့ဟုတ်ကဲ့24ရက်နေ့ညမှာတည်ငါ25ရက်နေ့မနေ့မှာတည်အဲ့လိုဖြစ်တာတော့ရှိတယ
်တစ်ဆက်ထဲမှာပဲတပ်နဲ့ PNL လိုပူးပေါင်းပြီး ASEAN ကိုတက်ခဲ့ကြတာမရှိကြောင်းနဲ့နှစ်ဖက်ပြည်ထနာတွေကိုငြင်းငြင်းနဲ့နီးနဲ့တွဲဆုံဆွေးနွေးဖို့မူဝါဒချမှတ်ထားကြောင်းလည်းပြောပါတယ်တပ်မတော်ဘက်ကသတင်းထုတ်ပြန်ချက်မှာတော့ ASEAN ဖွဲ့ဟာအဲ့ဒီဒေသကိုနေမြေကျော်ပြီးဝင်ရောက်လာခဲ့တာဖြစ်ကြောင်းနဲ့နိုဝင်ဘာလ20ရက်နေ့ကလည်းပန်ပိရွာဖုံးတော်ကြီးကျောင်းအတွက်ဟိုပုံးကိုရင်လေးရှမ်းပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံပြည်သူတွေလူထမ်းနဲ့ပစ္စည်းတွေတည်ဆောင်လာတဲ့ရင်နှန်းကို RCSS ကပိတ်ဆို့ဟန်တားခဲ့တာကြောင်းတပ်ကကူညီပေးဖို့သွားရမှာပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ဆက်ထဲမှာပဲတပ်မတော်နဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PLN တို့ပူးပေါင်းပြီး RCSS အဖွဲ့ကိုတက်ခတ်ခဲ့တယ်ဆိုပြီးဒီဇင်ဘာလ25ရက်နေ့ရက်စွဲနဲ့ RCSS ထုတ်ပြန်ကြတာမဟုတ်မှန်ကြောင်းလည်းတပ်မတော်ဘက်ကညှင်းဆိုထားပါတယ်။မိုင်းပန်မြို့နယ်မှာတက်မတော်နဲ့ RCSS အဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့ RCSS အဖွဲ့ပြောခွင့်ရသူကပြောတဲ့ကိစ္စနဲ့ပတ်သက်လို့ RFA ကတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီနေ့ညနေပိုင်းအချိန်အထိဖုန်းလက်ခံဖြေကြားတာမရှိပါဘူးခင်ဗျာ။